တက်မရိုနဲ့ပတ်သက်နေတဲ့ဆိုတဲ့ Facebook စာမျက်နှာတချို့ကိုပိတ်ပစ်လိုက်ပြီလို့ Facebook ကသတင်းထုတ်ပြန်ပါတယ်။အခုလိုပိတ်လိုက်တာကြောင့်ပိုကောင်းလာမယ်လို့မျှော်လင့်တာရှိသလို Facebook ဟာလူမျိုးတုံးတက်ဖြတ်မှုတွေကိုအားမပေးဘဲတာဝန်ယူတာဝန်ခံမှုရှိတာကိုပြသတာပဲဆိုတဲ့အမြင်မျိုးလည်းရှိကြပါတယ်။ဒီကြောင့်ကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။မြမစစ်တပ်နဲ့ဆက်နွယ်မှုရှိနေတယ်ဆိုတဲ့ Facebook စာမျက်နှာ425ခုဂရုစနစ်ခုနဲ့အကောင့်135ခုပြင် Instagram အကောင့်15ခုကိုဖယ်ရှားလိုက်တယ်လို့ Facebook ကမြန်မာစံတော်ချိန်ဗုဒ္ဓဟူးနေ့မနက်အစောပိုင်းမှာသတင်းထုတ်ပြန်လိုက်တာပါ။2018ခုနှစ်ဩဂုတ်နဲ့အောက်တိုဘာတို့မှာလည်းဖယ်ရှားရှင်းလင်းမှုတွေပြုလုပ်ခဲ့သေးပြီးအခုဒီချိန်ဟာ3ချိန်မြောက်ဖယ်ရှားခြင်းဖြစ်ပါတယ်။အခုလိုပိတ်တာဟာကုမ္ပဏီရဲ့မူဝါဒတွေကိုချိုးဖောက်ပြီးမြန်မာစစ်တပ်နဲ့ဆက်နွယ်သူတွေအွန်လိုင်းပေါ်မှာမတမာတဲ့အပြုအမူတွေနဲ့ပူးပေါင်းဆောင်ရွက်တယ်ဆိုပြီးပိတ်လိုက်တာဖြစ်ပါတယ်။အခုလိုပြလိုက်တာ Facebook ပေါ်နိုင်ငံတကာရဲ့ဝေဖန်ချက်တွေပြင်လူမျိုးလုံးတက်ပြတ်မှုမှာပါဝင်ပတ်သက်မှုမရှိဘူးဆိုတာကိုတာဝန်ယူတာဝန်ခံသဘောမျိုးပြသတဲ့အနေနဲ့အခုလိုပြတာလို့ Facebook ကိုအတုံးချပြီးသတင်းမှားဖြန့်ဝေမှုတွေကိုလေ့လာနေတဲ့သူတည်တည်ကိုမြတ်သူကသူ့အမြင်ကိုပြောပါတယ်
။နိုင်ငံတကာရဲ့ဟိုတာပေါ့ဝေဖန်ချက်တွေကိုလည်းသူထည့်သွင်းစဉ်းစားလိုက်တယ်။ကျွန်တော်မြင်လာတော့ဒီလိုအကောင့်တွေကိုဖယ်ရှားတာကတော့ဒီအခုဖြစ်နေ Facebook အနေနဲ့သူ့ရဲ့ platform ကဒီလိုမျိုးတုံးတစ်ချက်မှုတွေမှာမပါဝင်ပါဘူးသူ့အနေနဲ့ခုံထက်တာရှိတဲ့ platform ဖြစ်ပါတယ်သူ့အနေနဲ့တောင်းဝင်ငူးတောင်းဆောင်မှုရှိစီးပွားရေးလုပ်ငန်းကိုလုပ်နေရပါဆိုတော့သဘောမျိုးပြဖို့တော့ကျွန်တော်နားလည်ပါတယ်ဗ
ျအခုလိုပိတ်ပင်လိုက်လို့သတင်းတုကောလာဟာလာတွေရွက်ကြပြီးပုံမကောင်းမွန်လာမယ်လို့မျှော်လင့်တယ်လို့ကိုမြတ်သူကစပြောပါတယ
်ဟိုဒီလိုမျိုးအတူရအောင်သူချေချင်းရှိဖွင့်ထားပြီးဝါလာချန်ပုံကိုဒီသတင်းတုတွေအမားတွေချန်ဖို့ဒီကောလာဟာလာတွေဟိုချန်ဖို့ဖွင့်ထားတဲ့ page ကိုဖယ်ရှားရဲဆိုရင်တော့ကျွန်တော်ကောလာဟာလာတွေဒီရောက်ကြလာမယ်လို့ကျွန်တော်ပြောလိုက်တယ်။ဟိုဘာလို့ဆိုဒီလူမှုကွန်ရက်အတွက်တော့ဒါဟိုကိုကောင်းတဲ့ဟိုလူမှု platform တစ်ခုဖြစ်လာတာဟုတ်တော့ကျွန်တော်ပြောလိုက်တယ်ကွာ
။အခုကောက်ပိတ်လိုက်တဲ့ရေတွာအရင်နှစ်ကြိမ်ကတည်းကပုံများပြီးအဲ့ဒီစာမျက်နှာတွေထဲမှာဘာလာလာဝုံပေါ့ပပရေးကြမယ်မြန်မာ online သတင်းစုံစတဲ့စာမျက်နှာတွေပါဝင်ပြီးမပြတ်စောင့်ကြည့်သူတွေအတွက်နှစ်တရမ5တန်းတိရှိတဲ့စာမျက်နှာတွေလည်းပါဝင်ပါတယ်။အခုလိုပိတ်လိုက်တာဟာ Facebook ရဲ့လုပ်ပိုင်ခွင့်ဖြစ်တယ်လို့ Facebook ပိတ်တာမခံချင်ဘူးဆိုရင် Facebook ကိုမမီခွန်တဲ့လူဘလော့ကာတူးလည်းဖြစ်ရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်တူးလည်းဖြစ်တဲ့ကိုနေဖုံးလက်ကပြောပါတယ
်။ဆိုတော့အဲ့ဒါ Facebook မှာအဲ့ဒါလုပ်ပိုင်ခွင့်ရှိတယ်ဒါလား။သူ့ရဲ့ဟိုစားသူ့ standard တွေရှိမယ်ပြီးရင်သူ့ policy ရှိမယ်အဲ့ဒီဟာရင်လည်းမကိုင်းနိုင်ဘူးဆိုတော့သူကတော့ပိတ်မှာပဲ။ဘာလို့လဲဆိုတော့ကျွန်တော်တို့ကသူ့ရဲ့ဟိုဟာသူ့ရဲ့ platform ကိုကျွန်တော်တော့သွားတုံးနေတာလေဒီလား။အဲ့တော့အဲ့ပိတ်ခြင်းမပိတ်ခြင်းဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီ Facebook ကိုကျွန်တော်တို့ကဘာမှသွားပြီးတော့ပြောလို့မရအောင်။အဲ့တော့ तू ကသူ့မှာလာခိုင်မာတဲ့အကြောင်းပြချက်ရှိတယ်ဆိုရင်တော့ तू ပိတ်မှာပဲလေဒီလား။အစလိုရောအဲ့ Facebook ကိုမမီခိုးနဲ့ပေါ့ရှင်းရှင်းလေးပဲကိုယ့်ဘာသာကိုယ်တိုင်တကူထုတ်ပြန်တယ်တကူဟိုဖြစ်နေတယ်ဆိုရင်ဒီ Facebook ကိုမမီခိုးပဲကိုယ့်ဘာသာကိုယ်ကိုနီးကိုယ်ဟာနဲ့ထုတ်ပြန်တာအကျိုးသားဘယ်ရှိတာ။ဟောဆို Facebook က तू ကြိုက်ရင်ပိတ်မှာ तू မကြိုက်ရင်ဟော तू ကြိုက်ရင်ထားရမယ် तू မကြိုက်ရင်ပိတ်မှာအဲ့ तू မှာလောက်ပိုင်မှာရှိနေတာ
။ဒီနေ့ဩဂုတ်လထဲမှာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကောင်တက်မတော်ကာကွယ်ဦးစီးချုပ်ရော Facebook စာမျက်နှာစစ်တပ်ကထုတ်လွှင့်တဲ့မြောက်ပြည်ရုတ်တံလိုင်းရဲ့စာမျက်နှာပါဝင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း20ကိုပထမဆုံးပိတ်ပင်ခဲ့ပါတယ်။အော်တိုဘာလာထဲမှာတော့ဒုတိယကြိမ်ရေးယူဆောင်ရွက်မှုပြုလုပ်ခဲ့ပြီးအခုကြိမ်ကတော့အများဆုံးပိတ်ပင်လိုက်တာပါ။ဒါအပြင်ကုမ္ပဏီမူဝါဒကိုချိုးဖောက်ပြီးအွန်လိုင်းပေါ်မှာမှန်မှန်မကန်ဖော်ပြနေတဲ့လုပ်ရည်မျိုးတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်း Facebook ကဆိုပါတယ်။Facebook ရဲ့တာဝန်ပေးချက်အရတွေ့သေးတနာလေ့လာခဲ့တဲ့ Business for Social Responsibility BSR အဖွဲ့ရဲ့ပြီးခဲ့တဲ့လတဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံမှာ Internet Online ပေါ်ကတွေ့ထုတ်လုပ်ဆောင်မှုတွေကိုဟန်တားရမှာအားနည်းချက်တွေရှိနေတာကိုထောက်ပြခဲ့တယ်လို့2020ပြည့်ရွေးကောက်ပွဲမှာတိုင်ခင်ကြိုတင်ကာကွယ်နိုင်မှုလည်းတိုက်တွန်းခဲ့ပါတယ်။ Facebook ကတော့အစီရင်ခံစာပါအချက်တွေကိုလက်ခံကြောင်းပြောဆိုခဲ့တယ်လို့အစီရင်ခံစာပါတိုက်တွန်းချက်တွေကိုလည်းအကောင့်ထဲပေါ်ကြိုးပမ်းဖို့လည်းဂရုပြုထားပြီးနောက်ပိုင်းအခုလိုအရေးယူမှုကြီးမားပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်စာမျက်နှာ30သူရေးတွက်ဟာ98ခုနှစ်ဇန်နဝါရီလတည်းဆိုရင်18တန်းနီးပါးရှိရလို့ statista.com internet စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
ကိုထဲအောင်ခန့်သတင်းပေးပို့ထားရပါ